Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
ကျမကတော့စုမြတ်ပါပါဆော်ဒီသတင်းတော်ကျမကရှိုကြီးအသက်ခံရမှုနဲ့ပတ်သက်လို့အမေရိကအစိုးရသိရှိထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်မှုရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေချေးအလွဲသုံးစားလွှတ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အခြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်တနင်္လာညချမ်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့တို့ကြားအမြင်မတူတာတွေဆွေးနွေးနိုင်ခဲ့ကြတဲ့ထိုင်းနိုင်ငံအတွင်းကအလွတ်သဘောတွေ့ဆုံမှုတွေနဲ့ပတ်သက်ပြီး
ငြိမ်းချမ်းကော်မရှင်ကနေပြီးတော့မှဒီ၄ဖွဲ့စလုံးနဲ့တွေ့တာဟာတိုးတက်မှုရှိတယ်လို့ကျွန်တော်ကြားရပါတယ်
အလို့သဘောတွေ့ဆုံမှုတွေအကြောင်းသုံးသပ်ချက်သတင်းပေးပို့ချက်ကိုနောက်ပိုင်းမှာနားဆင်ရပါမယ်။နောက်ကြားဖြတ်ရွေးကောက်ပွဲကာလအတွင်းမှာပဲဒီကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်3ဦးကို NND ဘက်ကအမှုဖွင့်တိုင်ကြားထားတဲ့သတင်း။နောက်အမေရိကန်ကြားဖြတ်ရွေးကောက်ပွဲအလို့2020သမရရွေးကောက်ပွဲအတွက်အဓိကပါတီကြီးနှစ်ရက်ကကြိုတင်ပြင်ဆင်မှုအခြေအနေတွေနောက်သဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ plastic ဘူးကုန်တွေကိုကားလက်မှတ်နဲ့လဲလှယ်နိုင်မဲ့ဘတ်စကားတစ်စင်းဒီအင်ဒိုနီးရှားနိုင်ငံမှာပြည့်စွက်နေတယ်ဆိုတဲ့သတင်းလွှာတွေနဲ့အတူဒုတိယပိုင်းအိုက်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတတ်တက်ရောက်သတင်းလွှာနဲ့သူယုံကြည်ရာတို့ကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆာဒီကောင်စစ်ဝင်ရုံးမှာဆာဒီသတင်းတောက်ဂျမကရှိုဂျီအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကြားလို့ရှိရင်ထုတ်ပြန်ဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။သတင်းတော့ကရှိုကြီးအသက်ခံရခြင်းကအသံတွေနဲ့ပတ်သက်လို့အပြည့်အစုံသူတိထားပြီဖြစ်ပေမဲ့အသံတွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွန်းတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအသံဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့ Fox သတင်းဌာနနဲ့မေးမြန်းခန်းမှာသမ္မတထရမ့်ကပြောခဲ့တာပါ။အောက်တိုဘာ2ရက်နေ့ကသတင်းတော့ကရှိုကြီးအသက်ခံရမှုအပေါ်အစိုးရတွေးရှိချက်တွေကိုအင်္ဂါနေ့ကျရင်ထုတ်ပြန်လိမ့်မယ်လို့လည်းသမ္မတကပြောပါတယ်။American နိုင်ငံသားဌာနကတော့ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့အပိတက်ကောက်ချက်မချနိုင်သေးဘူးလို့ပြောထားပါတယ်။ဒါပေမဲ့ Saudi အရှေ့မင်းသား Mohammed bin Salman ရဲ့အမိန့်နဲ့တပ်ဖြတ်ခဲ့တာလို့ CIA ကကောက်ချက်ချတဲ့အကြောင်း American သတင်းဌာနတချို့ကဖော်ပြနေပါတယ်။သတင်းတော့ကိုတပ်ဖြတ်မှုမှာပါဝင်တယ်လို့ဆိုသူ17ယောက်ကို Saudi Arabia ကတရားစွဲခဲ့ပြီးတော့အဲ့ဒီထဲက5ယောက်ကိုတည်တံ့အပြစ်ကြားဖို့အစိုးရရှေ့နေပြီးစူးစမ်းနေကြပါတယ်။
မရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပါရဒိုက်စ်မြို့ကစပြီးလွန်ခဲ့တဲ့တစ်ပတ်ကျော်ကလေးကလောင်ကျွမ်းနေတဲ့တောမီကြောင့်လူပေါင်း1000လောက်ပျောက်ဆုံးနေပြီးပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြပါတယ်။တောမီကြောင့်သေဆုံးသူ89ဦးထိရှိပြီးဒီထဲက69ဦးဟာဘသူဘဝဖြစ်တယ်ဆိုတာဖော်ထုတ်ပြီးကြောင်းလဲဘတ်ခရရဲရရှိကပြောပါတယ်။ဆက်လက်လောင်ကျွမ်းနေသေးဖြစ်တဲ့တောမီကိုထိန်းချုပ်ဖို့ထောင်နဲ့ချီတဲ့မိသားသမားတွေစူးစမ်းနေကြပြီးအခုခါမှာ65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်။ဒီတစ်ပတ်တွင်ကယ်လီဖိုးနီးယားမြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မိငိမ့်တက်ဖို့ထောက်ကူဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။ဒေါ်နယ်ဒေါ်ထရမ့်ဟာတောမီလောင်ကျွမ်းမှုကြောင့်အကြီးအကျယ်ပျက်စီးတာတွေကိုသွားရောက်ကြည့်ရှုဖို့ကယ်လီဖိုးနီးယားပြည်နယ်တွင်ကိုစနေနေ့ကနေချင်းပြန်သွားခဲ့ပါတယ်။သမ္မတကအကူအညီတွေဆက်ပေးဖို့ကတိပေးသွားကြောင်းဒီမိုကရက်ပါတီနဲ့ပါတီရဲ့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကိုပေးနေတဲ့ဗန္ဒာရေးရမုံငွေကိုဖြတ်တောက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောတဲ့အပေါ်မှာတော့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂျယ်ရီဘရောင်းကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ။
ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေချေးအလွဲသုံးစားလုပ်မှုဆွဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီရင်းစုံစမ်းတွေ့ရှိတယ်လို့နီဆန်ကုမ္ပဏီကပြောပါတယ်။ပြင်သစ်နိုင်ငံသားဂေါန်ဟာဂျပန်ကုမ္ပဏီတစ်ခုရဲ့ရှာရှာပါပါနိုင်ငံသားထိတ်တန့်အကြီးအကဲတစ်ယောက်ဖြစ်ပါတယ်။1990ပြည့်နှစ်ကုန်ပိုင်းတုန်းကနီဆန်ကုမ္ပဏီကိုရောက်လာတဲ့ဂေါန်ဟာဒေဝါလီခံရလူဖြစ်နေတဲ့နီဆန်ကားကုမ္ပဏီကိုကယ်တင်နိုင်ခဲ့သူအဖြစ်နဲ့ကားလုပ်ငန်းလောကမှာကြော်ကြားသူပါဂျပန်ကလာတဲ့သတင်းတွေအရ2011ခုနှစ်ကနေပြီးတော့9နှစ်အတွင်းမှာဒီဝင်ငွေဒေါ်လာ44တန်းလောက်လျှော့ပြခဲ့တယ်လို့ဆိုပါတယ်
ပပူအန်ယူဂီနီနိုင်ငံမှာကျင်းပတဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ညီလာခံမှာ ခုနှစ်မှာတော့တရားဝင်သဘောတူညီချက်ထုတ်ပြန်နိုင်ခဲ့ခြင်းမရှိဘဲပူးတွဲစင်ကြားချက်တရားကိုပဲထုတ်ပြန်နိုင်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း30ကျော်ရှိလာခဲ့တဲ့ညီလာခံသမိုင်းတစ်လျှောက်မှာပထမဆုံးအကြိမ်အနေနဲ့တရားဝင်သဘောတူညီချက်တရားကိုမထုတ်ပြန်နိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားခုံစည်းစစ်ပွဲတွေဖြစ်ပွားနေချိန်မှာပဲနိုင်ငံကောင်းဆောင်တွေဟာ APEC အဖွဲ့ရဲ့အပြီးသားသဘောတူညီချက်မှာပါဝင်မဲ့သကကလုံးတွေပေါ်မှာသဘောမတူခဲ့ကြဘူးလို့ပါပူဝနယူဂီနီဝန်ကြီးချုပ်ပီတာအိုနီယူကညီလာခံအပြီးမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းတစ်ချိန်ချိန်မှာတော့အပိုက်အဖွဲ့ဥက္ကဋ္ဌရဲ့ညင်ညာချက်ကိုထုတ်ပြန်နိုင်လိမ့်မယ်လို့သူကခရီးပြုခဲ့ပါတယ်။အဓိကသဘောတူညီမှုမရခဲ့တာကတော့ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ချုပ် WTO ရဲ့အနာဂတ်အခန်းကဏ္ဍနဲ့ပြပြင်းပြောင်းလဲနေတဲ့ပတ်သက်ပြီးသဘောတူညီမှုမရတာဖြစ်ပြီးတော့အပိုက်အဖွဲ့အနေနဲ့ WTO အပေါ်မှာဘာမှဩဇာတရားမှုမရှိဘူးလို့လည်းမစ္စတာအိုနီလ်ကပြောပါတယ်။ဒီစည်းဝေးကိုတက်ရောက်တဲ့ American ကိုယ်စားလှယ်တဦးကတော့တရုတ်နဲ့ American ဂျာမာပဲသဘောတူညီမှုမရတာမဟုတ်ဘဲတရုတ်နဲ့ဂျန်နဲ့ APEC အဖွဲ့ဝင်နိုင်ငံတွေဂျာမာလည်းသဘောတူညီမှုမရဘူးဒါဖြစ်တယ်လို့ပြောပါတယ်။အိဘက်အဖွဲ့အနေနဲ့အခုလိုသဘောတူညီချက်မထုတ်ပြန်နိုင်ကြတာမျိုးအရင်ကမဖြစ်ဘူးလို့လည်းညီလာခံတာဝန်ရှိသူတွေကပြောကြလိုက်ပါတယ်ခင်ဗျာ
။ VOA American တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံပြည်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလူမှုအတွက်တကယ်တမ်းအကျိုးရှိမဲ့နည်းလမ်းနဲ့ပြင်ဆင်ဖို့ကြိုးစားသွားမယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောကြားလိုက်ပါတယ်။
ကျွန်တော်တို့ကပြေဖို့လိုတယ်ဆိုတာအထိုင်မှာပြောပြရအောင်။သို့တော့လက်တွေ့ချင်းချင်းပြီးအောင်တဲ့ဆောင်ရွက်မှုတွေဘယ်လိုလုပ်မလဲဆိုတာကနိုင်ငံရေးရာဒါအမှုပညာလို့ကျွန်တော်တို့ပြောပါမယ်။အဲ့တော့ဒါလည်းမဟုတ်လို့ကျွန်တော်တို့ကဒီဟာကိုသကလုံးသက်သက်လောက်ပြောနေတာတဲ့။လက်တွေ့ဒီဖွဲ့စည်းပုံရဲ့ဘောင်တွေကနေပြီးတော့အမြင့်ဆုံးသူတွေအတွက်လက်တွေ့ဒုက္ခဆုံးတဲ့ကိစ္စဘာတွေဆောင်ရွက်နိုင်မလဲ။ဒါတွေကျွန်တော်တို့ကိုကျွန်တော်တို့ကိုစားနေလာရှာပါမယ်။
ရန်ကုန်မြို့မှာတနင်္ဂနွေနေ့ကလှုပ်တဲ့ပါတီဗဟုဌာနချုပ်ရုံးကန့်ဖွင့်နှစ်ပွဲအတွင်းမှာဥက္ကိုကိုကြီးကအဲ့ဒီလိုပြောသွားတာပါတခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးကိုလူကြားကောင်းယုံလောက်လှုပ်တာမျိုးမဟုတ်ဘဲလက်တွေ့လှုပ်သွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်ပြည်သူ့ပါတီကိုဥက္ကဋ္ဌဥက္ကိုကိုကြီးဒီဥက္ကဋ္ဌဦးမင်းစရာအထွေထွေအတွေ့အကြုံအဖြစ်ဦးရဲနိုင်အောင်တို့အပါအဝင်ဗဟုအလုံးမှုဆောင်ကော်မတီဝင်22ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့88မျိုးဆက်ကျောင်းသားကောင်းဆောင်အများစုပါဝင်ပါတယ်။ဒါပေမဲ့ဦးမင်းကိုနိုင်နဲ့ဦးကျော်မင်းယူခေါ်ကိုချင်းမီတို့မပါဝင်သလိုပါတီရုံးခန်းဖွင့်ပွဲကိုလည်းတက်ရောက်ခဲ့ခြင်းမရှိပါဘူးရှင်
။ရခိုင်ပြည်နယ်ပေါတော်မြို့နယ်တဲကအနောက်ရဲဒုက္ခသည်ခန်းကနေဖမ်းဆီးထားသူ၄ယောက်ကိုလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်သူတို့ကိုအခုပေါတော်မြို့မှာရဲစခန်းမှာဖမ်းဆီးထားတယ်လို့မြို့နယ်ရဲဦးကဗီဒီယိုမြန်မာပိုင်းကိုပြောပါတယ်မလေးရှားနိုင်ငံကိုသွားဖို့ရည်ရွယ်တဲ့လေစီပြေဒုက္ခသည်106ယောက်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲ့ကြီးရွာနီးပင်လယ်ခမ်းနားမှာဖိခဲ့တဲ့တင်းဘက်ကဖမ်းမိခဲ့ပြီးတဲ့နောက်လူကုန်ကူးသူအဖြစ်မတင်ငါသူတွေကိုတနင်္ဂနွေနေ့ညနေကအနောက်ရဲဒုက္ခသည်စခန်းမှာဝယ်ရောက်ဖမ်းဆီးခဲ့တာပါလုံခြုံရေးတွေဝင်ရောက်ရှာဖွေဖမ်းဆီးစဉ်အတွင်းစခန်းတွင်းကဒုက္ခသည်တွေနဲ့လုံခြုံရေးတွေပဋိပက္ခဖြစ်ပြီးတာဝန်ရှိသူတွေပြစ်ခတ်မှုကြောင့်အမျိုးသား၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်အမျိုးသမီးနဲ့ကလေးငယ်တွေပါတဲ့လေပေါ်မှာပါလာတဲ့ဒုက္ခသည်တွေကိုတော့ရေတပ်သင်းမောင်းနဲ့သူတို့လာရာတက်ခဲ့ပြီးဒုက္ခသည်စခန်းကိုတနင်္ဂနွေနေ့ကပြန်ပို့ခဲ့ပါတယ်နော
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာ3ရက်နေ့အထွေထွေရွေးကောက်ဒီခါမှာဒီဇင်ဘာ30ရက်အထွေထွေရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာမို့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ပို့တဲ့လုပ်ငန်းကို2019ခုနှစ်မရောက်ခင်လုပ်နိုင်မှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံဘက်ပြန်ပို့ဖို့ရောလူတွေပြည့်ကျက်နေတဲ့ Cox's Bazaar ကဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေကိုဘာဟာဆန်ချာကျွန်းကိုရွှေ့ပြောင်းမဲ့အစီအစဉ်တွေကိုပါရွေးကောက်ပွဲမပြီးခင်မှာဆိုင်းထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်များကုညီကယ်ဆယ်ရေးနဲ့နေရပြန်ပို့ရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒူလ်ခါလမ်က writers သတင်းကိုပြောကြားခဲ့တာပါဒုက္ခသည်တွေမြန်မာနိုင်ငံပြန်ပို့မှာကိုလည်းဒီဒုက္ခသည်တွေတောင်းဆိုတဲ့အဓိကအချက်တွေကိုထည့်တွက်ပြီးတော့အရေးယူဆောင်ရွက်မှုအသစ်တစ်ခုလိုအပ်နေတယ်လို့ကော်မရှင်နာမင်းကြီးခါလမ်ကပြောတဲ့အကြောင်း writers သတင်းမှာဖော်ပြပါတယ်ဒီအမြင်ကတော့သူ့ရဲ့ပုဂ္ဂိုလ်ရဲ့အမြင်ဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရသဘောထားမဟုတ်ဘူးလို့လည်းပြောထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ဖြစ်နေ2000ကျော်ကိုနိုဝင်ဘာ15ရက်နေ့ကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်ထားပေမဲ့ပြန်မဲ့သူမရှိတဲ့အတွက်အကောင့်ထဲမဖော်နိုင်ခဲ့ပါဘူးဒုက္ခသည်တွေကသူတို့ရဲ့လုံခြုံရေးနဲ့နိုင်ငံသားဖြစ်မယ်ဆိုတဲ့အာမခံချက်မရရင်မြန်မာနိုင်ငံမပြန်ဘူးလို့ဆိုပြီးဆန္ဒပြခဲ့ကြပါတယ် โรฮิงญาဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဘက်ပြန်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရှိမရှိစစ်တဲ့
NVC ကံရရပါတယ်တရုတ်အစိုးရလက်အောက်ပြန်ရောက်သွားတဲ့ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးကြာဆင်းလာနေတယ်လို့လှုပ်ရှားသူတွေကပြောနေကြပြီးအခုအမှုမှာလည်းပြည်မအကြီးအစိုးရရဲ့လက်မှုပါပဲလွတ်လပ်တဲ့တရားစီမှုဖြစ်ပါမလားလို့စိုးရိမ်နေကြပါတယ်ခင်ဗျာ
2018အမေရိကန်သမ္မတယူကပွဲမှာရုရှားဝင်နှောက်ယှက်ခဲ့သလားဆိုတာစုံစမ်းနေတယ်အထူးစုံစမ်းရေးမှုရောဘတ်မိုလာရဲ့အမေးများမေးတွေကိုညနေချင်းဆိုင်ဖြေကြမှဖြေကြမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်မေးခွန်းတွေကိုစာနဲ့ရေးသားဖြေကြားတာကပဲသူ့ဘက်ကနောက်ဆုံးအဖြေဖြစ်လိမ့်မယ်လို့သမ္မတထရမ့်က
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့ဒီပိုင်းနဲ့ထဲ VOA ရဲ့ဝက်ဘ်ဆိုက်စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုထိတ်တက်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။တိုးတက်မှုမရဖြစ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီး မြန်မာငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့တို့ကြားထိုင်းနိုင်ငံအတွင်းအလွတ်သဘောတွေ့ဆုံမှုတွေဟာ အမြင့်မတူညီတဲ့အချက်တွေကိုအပြန်အလှန်ဆွေးနွေးတင်ပြနိုင်ခဲ့ကြတယ်လို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်။ဒါအပြင်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP
အနေနဲ့MCA အပြည့်ရလက်မှတ်ရေးထိုးဖို့နှိစက်လာပြီလို့လည်းငြိမ်းချမ်းရေးကော်မရှင်ဘက်ကပြောပါတယ်။သတင်းအပြည့်ဆောင်ကိုတော့ VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်္ဂါသတင်းပေးပို့ထားပါတယ်။ဟုတ်ကဲ့ပါအစိုးရငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်ကမတော်
ဆိုရတဲ့တိုင်းသားလက်နက်ကန်ဖွဲ့ဆယ်ဖွဲ့တွေကြားအန်စီပြရလက်မှတ်ရေးထိုးထားပေမဲ့လည်းငင်းချမ်းရေးလုံခြုံရေးနဲ့ဆက်လင်းပြီးအမြင်ကွဲလွဲချက်တွေရှိနေတဲ့အခြေအနေကိုတော့ဥက္ကွန်ဆိုင်ကလည်းခုလိုဆက်ပြောပါတယ်။ကထက်ကလည်းအထူးရအနေနဲ့ကသဘောတူညီချက်ကိုထိုးပေါက်တယ်လို့သူတို့ဝင်တိုက်တာလို့ပါလို့ရှိတယ်နော်။အဲ့လိုမျိုးရှိခဲ့တဲ့အခါကျတော့ဒီဥစ္စာမတင်လျော်ဘူး။ကျွ
ဒီနေ့ချက်တွေကိုနောက်တစ်ထပ်နားနဲ့ပြောပြဖို့ဆိုရယ်ညဉ့်ချမ်းရေးကော်မရှင်နဲ့KNUKNU ရာစီယုံတို့ကြားတွေ့ဆုံမှုမှာရတနေတဲ့ညဉ့်ချမ်းရေးလုပ်ငန်းစဉ်တွေနောက်ပြန်မလှည့်ဘူးတရားဝင်ဆွေးနွေးပွဲစီပြန်သွားနိုင်ဖို့သဘောတူခဲ့တယ်လို့ပြင်ဆင်ရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခရီးနေမြူရာတို့သေးပါတီ
KMPP နေနဲ့အစီအပြေရလက်မှတ်ရေးထိုးဖို့နီးစပ်လာပြီလို့ငင်းချမ်းရေးကော်မရှင်ဘက်ကအတည်ပြုပြောဆိုနေပေမဲ့လည်းKMPP ဘက်ကောင်စွာခူးရဲကိုဆက်သွယ်ရမှာတော့အဆက်အသွယ်မရရှိခဲ့တယ်လို့အထွေထွေတွေးမှုရှင်မျိုးသားကတော့တွေးဆမှုအခြေအနေကိုမသိရှိသေးဘူးလို့ပြောပါတယ်
KMPP နေနဲ့ကတော့ပြည်နယ်စစ်ပြည်ထောင်စုစစ်အပြည့်ရသဘောတူညီချက်တွေကိုဆက်လက်အကောင်တွေပေါ်နိုင်ဖို့အတွက်ကြုံတွေ့နေရတဲ့အခက်အခဲတွေကိုပိုပိုလင်းလင်းဆွေးနွေးနိုင်ခဲ့တယ်လို့တနင်္ဂနွေနေ့ကတွေးဆမှုပွဲကြီး KMPP ဒုဥစ္စာခူးရဲကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကကချင်လွတ်လပ်ရေးဖွဲ့
KIU နဲ့ငင်းချမ်းရေးကော်မရှင်တို့တွေ့ဆုံခဲ့ပေမဲ့လည်းဆွေးနွေးချက်တွေအသေးစိတ်မသိရသေးဘူးလို့ KIU ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ပူကပြောပါတယ်။ လက်ရှိကချင်ပြည်နယ်အတွင်းမှာစွန်ဘရာပုံဒေတာကလွှဲပြီးကြံဒေတာတို့မှာစစ်ရေးချင်းတွေထူးခြားမှုမရှိဘူးလို့ဘူမူကြီးနော်ဘူးကပြောပါတယ်။ဆက်လက်ပြောပြတော့စွန်ဘရာပုံလမ်းမှာကတော့သူတို့ပြည်ရဲ့အတမခတ်တိနေနေတဲ့မှာတော့လက်ဆက်တူတော့ဖြစ်ပါတယ်။ကျန်းမာနေရာမှာတော့ကြိုးတော်တော်မသိပါဘူး။ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့ကအစိုးရတပ်မတော်တိုင်းဒေသနဲ့ကန်ဖွဲ့စည်းကောင်းဆောင်တွေရဲ့
အစိုးရနဲ့တိုင်းသာလက်နက်ကိုင်ဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုတွေရက်ဆိုင်မသွားပဲပြဿနာတွေကိုဖြေရှင်းသွားရင်ငင်းချမ်းရေလုပ်ငန်းစဉ်ပိုင်းတွေမှာတိုးတက်ကောင်းမွန်လာလိမ့်မယ်လို့ယူဆကြောင်းပြည်ထောင်စုအင်စတီကျုတ်ဖွဲ့ကောင်းဆောင်ဦးဖွန်ဆိုင်ကလည်းတုံ့တက်ထားပါတယ်ခင်ဗျာ။နိုင်ကုန်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုဝင်ဘာလတုန်းကကျင်းပခ ကိုယ်စားလှယ်သုံးဦးကိုရွေးကောက်ပွဲကာလတွေအတွင်းမှာတရားမဝင်လှုပ်ဆောင်မှုတွေရှိတယ်လို့ဆွတ်ဆွဲပြီးအမှုဖွင့်တိုင်ကြားထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်
စိတ်ကဲမျိုးနဲ့အတွင်းငွေချေးခွင့်မရှိဘူးဆိုတဲ့ကုမ္ပဏီတစ်ခုနဲ့ချင်းငွေချေးပေးဖို့ရွေးကောက်ပွဲကာလအတွင်းပြုလုပ်ခဲ့တာကြောင့်ရွေးကောက်ပွဲဆိုင်ရာပြည်မှုဥပဒေပုံမှန်56ကာကြီးနဲ့ဒဂုံစိတ်ကဲမျိုးနဲ့ရက်စကဲမှာအမှုဖွင့်တိုင်ကြားထားတယ်လို့အနေဒီဂျာပြည့်ရွေးကောက်ပွဲအောင်နိုင်ဥက္ကဋ္ဌဒေါက်တာမျိုးညွန့်ကဗီအိုအေကိုအခုလိုပြောပါတယ်။တရားစီရတဲ့အကြောင်းကတ
တောင်းရှိတဲ့ပုဂ္ဂိုလ်သုံးဦးကနေပြီးတော့တော့ဒီကုမ္ပဏီနဲ့ချိတ်ဆက်ပေးပါတယ်လို့သူတို့ကိုယ်တိုင်ကကျန်နေရင်းနဲ့ပြောထားတာရှိပါတယ်။အဲ့တော့ကျွန်တော်တို့တရားမဲ့ပြုကြည့်မှုမှာတော့ရေကောက်ပွဲအနိုင်ရဖို့အတွက်ပစ္စည်းပေးတာတို့နော်ကျွန်တော်တို့ငွေကြေးလက်ဆောင်နဲ့လုပ်နေတာလလပါနဲ့ဒီရေကောက်ပွဲအောင်နိုင်အောင်လုပ်တယ်ဆိုပြီးတရားမဲ့ပြုကြည့်မှုရောက်ပါတယ်။အဲ့အရာကြောင့်ကျွန်တော်တို့ကဒီချက်လက်တွေထောက်ပြီးတော့ကျွန်တော်တို့ကတိုင်ကြင်းဖြစ်ပါလိမ့်မယ်
။စိတ်ကဲမဲဆန္ဒနဲ့အနိုင်ရလွတ်တော်အမေဦးနေမျိုးအောင်ကိုအမှုဖွင့်တိုင်ကြားထားတာနဲ့ပတ်သက်ပြီးရက်စကန်ကတစုံတရာအကြောင်းချထားခြင်းမရှိသေးဘူးလို့လည်း USDB ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းဦးကအခုလိုပြောပါရယ်။ USDB အနေနဲ့အခုလိုငွေချေးပေးဖို့ချိတ်ဆက်ပေးတာမျိုးတွေကိုစိတ်ကဲမျိုးနဲ့တခုရဲနေမကပဲအခြားမျိုးနဲ့တွေမှလည်းပြုလုပ်လို့ရှိတယ်လို့လည်းဦးသိန်းထွန်းဦးကပြောပါရယ်။
ဒီလိုလိုအကျိုးကိုဆောင်ရွက်လို့ဒီလိုဆွဲခံရတဲ့ဟာမျိုးဖြစ်ကောင်းဖြစ်ပါလိမ့်မယ်ဗျ။ကျွန်တော်တို့ကလေဒီလိုဟာမျိုးကိုဒီလိုဟာမျိုးကိုအဲ့တမျိုးနဲ့လည်းလုံးဆောင်နေမဟုတ်ဘူးဗျ။နော်။ဟိုပြည်သူလူထုရဲ့လိုအပ်ချက်မှန်တယ်ကျွန်တော်ဆောင်ရွက်ပေးတဲ့ဟာဒီကျွန်တော်ပါတီကအဲ့ဒီလိုပဲဆောင်ရွက်ပါတယ်
။ရွေးကောက်ပွဲဆိုင်ရာပြည်မှုနဲ့ပြည်တဲ့များပုံမှန်58ကားကြီးမှာရွေးကောက်မှုဆိုင်ရာအခွင့်အရေးကိုမတရားသဖြင့်ရရှိရန်ဖြစ်စေရင်းအခွင့်အရေးကိုရရှိခဲ့ခြင်းအတွေ့ကျေးဇူးတုံ့ပြန်တဲ့အနေနဲ့ဖြစ်စေငွေပစ္စည်းအစားအသောက်ရာသူတို့မဟုတ်အလောက်ကင်နေရာပြောင်းရွှေ့မှုတို့မဟုတ် အခြားအခွင့်အရေးတစ်ခုခုကိုအသုံးပြုပေးခြင်းသို့မဟုတ်လက်ယူခြင်းပြုလုပ်သူကိုထောင်နဲ့တစ်နှစ်ထက်မပိုသောထောင်နဲ့ဖြစ်စေ၊စစ်တရင်ထက်မပိုသောငွေဒဏ်ဖြစ်စေ၊ဒဏ်နဲ့ရဲစလုံးဖြစ်စေချမှတ်ရမယ်လို့ပြောင်းလဲထားပါတယ်ခင်ဗျာ
။စစ်တွေနီဒုက္ခတဲ့စခန်းတွေကနေပြီးထွက်ပြေးလာတဲ့ကလေးငယ်တွေပါဝင်ဒုက္ခတဲ့တရားကျော်တည်ပြတ်ပြီးတော့ရောင်းတိုင်းကြောက်တမ်းမျိုးနဲ့အထီးကိုဆဲရောက်လာလို့အာဏာပိုင်တွေခေါ်ယူထိသိမ်းပြီးတော့မူလစခန်းတွေကိုပြန်ပို့ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုပြန်ခေါ်ဖို့မအောင်မမြင်ဖြစ်နေတဲ့အချိန်မှာပဲမြန်မာနိုင်ငံပြင်သာဒုက္ခသည်စခန်းကဒုက္ခသည်တွေရဲ့နောက်ထပ်အခြေအနေတစ်ခုကိုမြင်လိုက်ရတော့သူတို့ဟာ2012ခုနှစ်ဘာသာရေးလူမျိုးရေးပြည်ပခါတွေဖြစ်ပြီးတဲ့နောက်အဲဒီကဒုက္ခသည်စခန်းတွေထဲမှာ6နှစ်လောက်ကိုနေထိုင်ခဲ့ရတဲ့သူတွေပါဒါကြောင့်မို့လို့မြန်မာနိုင်ငံပြင်ကမွတ်စလင်ဒုက္ခသည်စခန်းတွေရဲ့အခြေအနေသူတို့ရဲ့ယက်တီရေးနဲ့သူတို့အတွက်အနာဂတ်အာမခံချက်အာဏာပိုင်တွေကဘာတွေများဆွံ့ပြီးထားလဲမြန်မာနိုင်ငံတွင်းကမွတ်စလင်ဒုက္ခသည်တွေရဲ့အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့တော်ရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က12923829994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တော်ရရှိမှုကိုကျေးဇူးပါတယ်ခင
်ဗျမနေ့ကအင်္ဂါညတရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲမဲရလက်တွေရေတွက်လို့မပြီးသေးချိန်မှာပဲလာမယ့်2020ခုနှစ်မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်အမေရိကန်ကအဓိကပါတီကြီး2ရက်စလုံးအာရုံစိုက်နေကြပါပြီ။လာမယ့်2နှစ်အတွင်းမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲရှေ့အလားအလာတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ဂျင်မလုံသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးထားပါဗျ။
နိုဝင်ဘာလဆန်းမှကျင်းပခဲ့တဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲမှာအတိုက်ခံဒီမိုကရက်တို့ကအောက်လွှတ်တော်အမတ်နေရာအများစုမှာအနိုင်ရလိုက်ပါတယ်။ရှစ်နှစ်အကြာမှဒီမိုကရက်တို့အသာစီးပြင်ရသွားတဲ့လွှတ်တော်ရွေးကောက်ပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့သမ္မတဒိုနယ်ထရမ့်ကအကောင်းဖက်ကလှည့်ပြောဖို့အခုလိုကြိုးစားခဲ့ပါတယ်
။ This was a great victory for us.And again, from a deal-making standpoint,
ဒီရွေးကောက်ပွဲဟာကျွန်တော်တို့အတွက်တကယ်အောင်ပွဲတစ်ရပ်ပါ။အပေးယူလုပ်တဲ့ဘက်ကယက်တီချက်နဲ့ပြောရရင်ဒီရလဒ်တွေကပိုကောင်းတဲ့ဘက်ကိုရောက်လာတယ်လို့ဆိုနိုင်ပါတယ်။ဒီမိုကရက်တစ်ဘက်ကလိုလားတဲ့ဆိုရင်သိတ်ကောင်းတဲ့ဥပဒေတထမ်းချက်အတော်များများအတည်ပြုနိုင်ကြလိမ့်မယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်
။မွေးဆွေချိန်မှာသမ္မတထရမ့်လာရောက်စီယုံပေးခဲ့တဲ့အတွက်အထက်လွှတ်တော်မှာတော့ Republican တို့အနေနဲ့အသာစီရထားပါတယ်။ဒါပေမဲ့လည်းအခုကျင်းပတဲ့ရွေးကောက်ပွဲဟာလာမယ့်2020သမ္မတရွေးကောက်ပွဲအတွက်ပြန်ရွေးခံမယ့်သမ္မတကိုသတိပေးလိုက်တဲ့လက္ခဏာဖြစ်တယ်လို့ဒီမိုကရက်တို့ကပြောဆိုနေပါတယ်
။ Republicans lost women, minorities and suburban voters across the country.
Republican Party ဟာအမျိုးသမီးတွေ၊လူနေစုတွေနဲ့နိုင်ငံတော်ဆင်ခြေဖုံးမှာနေထိုင်ကြတဲ့မဲဆန္ဒရှင်တွေရဲ့မဲတွေကိုပုတ်ကာတီကရှုံးသွားတယ်ဒါဟာ2020သမ္မတရွေးကောက်ပွဲဝင်မဲ့ Republican တွေနဲ့သမ္မတ Trump တို့စိုးရိမ်ရမယ့်အချက်ဖြစ်တယ်လို့ Democrat အထက်လွှတ်တော်အမတ် Chuck Schumer ကပြောဆိုသွားတာပါ။ဒီနေ့လွှတ်တော်ရွေးကောက်ပွဲမှာပါတီနီယက်စလုံးကမဲဆန္ဒရှင်တွေမဲပေးကြတဲ့အဓိကအကြောင်းရင်းကလည်းသမ္မတ Trump ကြောင့်ဖြစ်တယ်လို့ Bipartisan Policy Center ကသူတည်တီ John Frontier ကသုံးသပ်ပါတယ်
။ Donald Trump did very well in red states and in rural places and smaller cities.But Democrats really built their victory.
Republicans ne chizo de pine de ga nebat de ma yo myu ngwe le de ma ba Donald Trump ga kaung kaung mae swain nai ga ba de. Da mae Donald Trump ko swan chin ne pinya de lu byu de shi de ayet de ma ro Democrat de ga aw mwe khan nai ga da ba.
Khu kha ma Democrat to yin san ya mae sing go che ga ro Donald Trump ne adu lou kan yin tu ye aso ya apwe ko song san ya mae kaisa phit de lo Virginia tek to ga Larry Sabato ga Scott Gardner khu lo pyo ba de.
They got a comfortable buffer.But it's nothing like the Republican sweep of 2010.
ဘုကတိကြတဲ့ကုသကဏ္ဍဖြစ်သွားပါလေ။ဒါနဲ့2010လုံးက Republican တွေအပြတ်အသတ်အနိုင်ရခဲ့တဲ့နယ်စံတော့ဘာမှမပြောပါလာပါဘူး။ဒီအချိန်လေးကို Democrat တွေမမှတ်မိဘူးဆိုရင်တော့အောက်လွှတ်တော်မှာနှစ်လောက်အသာစီးရလိုက်ပြီး Donald Trump ရဲ့နောက်ပိုင်းပြန်ပြီးအရွေးခံရ Republican တွေပြန်ပြီးဆွေးမှုသွားမယ့်အခြေအနေမျိုးလည်းဖြစ်သွားနိုင်ပါလေ
။နိုင်ငံရဲ့အနောက်အလယ်ပိုင်းကပြည်내အုပ်ချုပ်ရေးမှူးရာထူးတွေကိုလည်းဒီမိုကရက်တို့အနိုင်ရလိုက်တာဟာ2020သမ္မတရွေးကောက်ပွဲအတွက်အထောက်အကူတွေဖြစ်လာနိုင်တယ်လို့ Third Way အဖွဲ့ရဲ့သုတေသီ Jim Kessler ကအခုလိုပြောပါတယ်
။ Democrats broke through in the states where Trump had broken through in 2016.In Michigan and Wisconsin and Pennsylvania,
Democrats nominated moderates. Democrats nominated moderates. They all nominated. Michigan, Wisconsin, and Pennsylvania, they all nominated. They all nominated. Democrats 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 nomin
အဲ့ဒီပြည်နယ်တွေမှာသူတို့အားလုံးအနိုင်ရခဲ့ပါတယ်2020သမ္မတရွေးကောက်ပွဲအတွက်တင်းတော်မှန်ကန်တဲ့ကိုယ်စားလှယ်တွေကိုရွေးချယ်မယ်ဆိုရင်တော့ဒီမိုကရက်တွေပြန်ပြီးတော့အောင်ပွဲခံနိုင်ကြပါလိမ့်မယ
်လာမယ့်ဇန်နဝါရီလကျရင်တော့အောက်လွှတ်တော်ကိုဒီမိုကရက်တို့စပြီးတာဝန်ယူရတဲ့ဝါရှင်တန်ရဲ့အာဏာချိန်ခွင်ရှာလဲပြောင်းသွားတော့မှာပါတချိန်တည်းမှာပဲ2020သမ္မတရွေးကောက်ပွဲမှာဒုတိယတက်တန်အတွဲသမ္မတထရမ့်နဲ့ရှင်မဲမဲသူကိုလည်းဒီမိုကရက်တို့စပြီးတော့ရွေးချယ်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်
ဒါကတော့2020ဒီသမ္မတရွေးကောက်ပွဲအတွက်အဓိကပါတီကြီးနှစ်ခုရဲ့ကြိုတင်ပြင်ဆင်နေကြတဲ့အကြောင်းနန်းလောင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အင်ဒိုနီးရှားနိုင်ငံမှာတော့သဘာဝပတ်ဝန်းကျင်ကိုထိခိုက်နိုင်မဲ့ plastic အန္တရာယ်ကိုကာကွယ်နိုင်မှုဘလို့အစီအမံတွေဆောင်ရွက်နေသလဲဆိုတာကိုလည်းကြည့်ကြရအောင်ပါ။ plastic အမှတ်တီကြောင့်မလို့သဘာဝပတ်ဝန်းကျင်ထိခိုက်တဲ့အန္တရာယ်ကိုကာကွယ်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံတမျိုးမှာတော့ plastic ခွက် plastic ဘူးခွန်တွေကိုကားလက်မှတ်နဲ့လဲလှယ်နိုင်တဲ့ bus car light တစ်ခုကိုပြေးဆွဲနေပါတယ်2020ခုနှစ်မကုန်ခင်မှာတော့ plastic အမိုက်ကင်းစင်တဲ့မြို့ဖြစ်ဖို့ရည်ရွယ်ချက်နဲ့ပြေးဆွဲနေတဲ့ bus car light အကြောင်းကိုတော့ AP video သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးထားပါတယ်ရှင
်အင်ဒိုနီးရှားနိုင်ငံမှာဒုတိယအကြီးဆုံးမြို့ဖြစ်တဲ့ Surabaya မြို့က plastic အမိုက်ကင်းစင်ရေးကိုရှေ့တန်းကနေစ조사နေပါတယ်အမိုက်ဖြစ်သွားမဲ့ plastic ခွက်တွေ plastic ဘူးကွန်တွေကိုကားလက်မှတ်အဖြစ်နဲ့အလဲအလှယ်လုပ်နိုင်တဲ့ bus car line တစ်ခုကိုအခု2018 April လကပဲစတင်ပြေးဆွဲပါတယ်။ Suroboyo Bus လို့နာမည်ပေးထားတဲ့ bus car line စီးတဲ့ခရီးသည်တွေအနေနဲ့ကားလက်မှတ်ဖိုးကို plastic ဘူးကွန်တွေနဲ့ပေးနိုင်တာပါ။ခရီးတစ်ကြောင်းစာလက်မှတ်အတွက် plastic ခွက်10ခွက်ဒါမှမဟုတ်ရင်900 ml ဆက်နဲ့ plastic ဘူးကွန်5ခုဒါမှမဟုတ်1 liter ခွဲဆက်နဲ့ plastic ဘူးကွန်3ခုနဲ့လဲယူနိုင်ပါတယ်။ခီးတွေအနေနဲ့ plastic ဘူးကွန်တွေကို bus car ပေါ်မှာပေးနိုင်တယ်လို့တတ်မှတ်ထားတဲ့ bus car ဂိတ်တွေမှာသွားပေးပြီးလက်မှတ်နဲ့လဲယူနိုင်ပါတယ်။အခုလိုမျိုး plastic အမိုက်တွေကြာစင်းရဲ့အစီအစဉ်ကိုအင်ဒိုနီးရှားနိုင်ငံမှာ Surabaya မြို့ကပထမဆုံးစလုပ်နေတာပါ။အမိုက်တွေကိုတန်ဖိုးရှိအောင်လုပ်လိုက်တဲ့အတွက်လူတွေအနေနဲ့အလွယ်တကူအမိုက်မပြည့်အောင်လို့ပို့ပြီးသတိထားစီတယ်လို့မြို့တာဝန်ရှိသူတွေကပြောပါတယ်
။ Surabaya Pesini mengajarkan supaya kita itu berhemat menggunakan plastic itu.
Plastic ဘူးကွန်တွေအကျိုးစီးစီးပြန်သုံးလို့ရတယ်ဆိုတာကိုဆူရိုဘိုယိုဘတ်စကာလိုင်းကအသိပညာပေးနေတာပါ plastic ဘူးကွန်တွေကြောင့်သဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့ဘေးကနေကာကွယ်နိုင်ဖို့ plastic တွေကိုလွှင့်ပြမဲ့အစားကားလက်မှတ်နဲ့အလဲအလှယ်လုပ်ကြဖို့မြို့ကန်တွေကိုကျွန်တော်တို့တိုက်တွန်းနေပါတယ
်ဆူရာဘာယာမြို့ရဲမှာမှတ်တိုင်ပေါင်း22နေရာမှာရပ်တဲ့ဘတ်စကာလိုင်းအတွက်လောလောဆယ်တစ်ထပ်ဘတ်စကာ8စီးနှစ်ထပ်ဘတ်စကာ2စီးနဲ့ပြေးဆွဲနေပါတယ်တစ်နေ့တစ်နေ့ကို plastic ဘူးကွန်အလေးချိန်ကီလို200လောက်ပြန့်မြှရပြီးတော့ရုံးပိတ်ရမျိုးတွေဆိုရင်ပိုတော့များပါတယ်ဘတ်စကားလိုင်းစတင်ပြေးဆွဲတဲ့ဧပြီလကစလို့အခုအထိရရှိတဲ့ plastic အမိုက်က39ထံလောက်ရှိပြီလို့ Surabaya မြို့ရဲ့အမိုက်နဲ့မိလာဆိုင်ရာဌာနတာဝန်ရှိသူကပြောပါတယ
်ဒါရင်ကိတာ inginkan plastic yang berkurang sebanyak mungkin
ကျွန်တော်တို့ကတော့ plastic အမိုက်တွေရွက်ကြသွားအောင်အတက်နိုင်ဆုံးလုပ်ဖို့ရည်ရပါတယ်ဇင်းမြစ်ဖြစ်တဲ့ထုတ်လုပ်မှုကစပြီးရောင်းနေသွားစေချင်ပါတယ်မြို့ခံတိုင်းပါဝင်လာအောင်လိုက်တိုက်တွန်းနေပါတယ်
ဆူရဘာယာမြို့မှာနေစဉ်ထွက်တဲ့အမိုက်စုစုပေါင်းရဲ့15ရာခိုင်နှုန်းက plastic အမိုက်တွေဖြစ်ပါတယ်။ဒါကြောင့်လဲမြို့တာဝန်ရှိသူတွေအစမ်းစားလုပ်နေတဲ့ bus car လက်မှတ်နဲ့ plastic အမိုက်လဲလှယ်ရေးအစီအစဉ်ကိုမြို့ကန်တွေကြိုဆိုနေကြပါတယ
်။
plastic အမိုက်တွေ plastic ဘူးကွန်တွေကိုလမ်းပေါ်ဖြန့်ပစ်မယ်အစားသူတို့ကို bus car လက်မှတ်တွေနဲ့လဲလို့ရတော့အမိုက်ကလည်းတန်ဖိုးရှိသွားပါတယ
်။အင်္ဂါအနလပိကတော့စံကိုပါခဲ့ဖို့တော့အကူ
အခုဆိုအိမ်မှာကလေးတွေက plastic ဘူးကွန်တွေကိုဘတ်စကားလက်မှတ်နဲ့လင်းနေအောင်ဘုံတစ်ခုထဲမှာတက်တက်ခွဲထားကြပြီလေ။ရင်ကလိုအမိုက်ဆိုပြီးတော့စွန့်မဖြစ်ကြတော့ဘူး
။ကမ္ဘာပေါ်မှာ plastic အမိုက်အများဆုံးထွက်တဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံပြီးရင်အင်ဒိုနီးရှားနိုင်ငံကဒုတိယအများဆုံးထွက်တဲ့နိုင်ငံတွေထဲမှာပါပါတယ်။မကြာခင်အနာဂတ်မှာနောက်ထပ် bus car 10စီးတိုးချဲ့ပြေးဆွဲဖို့ဆူရာဘာယာမြို့တာဝန်ရှိသူတွေစီစဉ်နေပါတယ်။2020ခုနှစ်မကုန်ခင်မှာမြို့ပေါ်မှာ plastic အမိုက်ကင်းစင်ရေးရည်ရွယ်ဆောင်ရွက်နေတဲ့ဒီအစီအစဉ်ကိုတုံ့တက်ပြီးတော့တခြားအင်ဒိုနီးရှားနိုင်ငံကမြို့တွေမှာလည်းဆောင်ရွက်တဲ့လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကတိုက်တွန်းနေကြပါတယ်ရှင်
။မဆုမြတ်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညချက်အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာနဲ့အတူသူယုံကြည်ဟာအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်။ည7:00နာရီထိလိုင်းဒိုမီတာ25 32 51တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ဒ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15539လိုင်းဒိုမီတာ25 kHz 11803လိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့စီးပွားရေးခဏဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
သားသမီးဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်စစ်ဖြတ်တန်းကြရပါတယ်ဒီနေရာမှာမိမောင်းထိုးပြောချင်တာက
ဘလော့ကာကိုညီညီတောင်ကြီးရဲ့ယုံကြည်ရကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုပထမအဦးဆုံးတော့စီးပွားရေးခန္ဓာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဥဒုရာသီပြောင်းလဲလာမှုကနေပြီးတော့ကဘာတဝန်းဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့ကဘာတဝန်းဆိုးဝါးလာတဲ့ရာသီဥတုတွေရဲ့အကျိုးသက်ရောက်မှုကိုလေ့လာခဲ့တဲ့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြလိုက်ပါတယ်။မိုးခေါင်မှုနဲ့အပူချိန်မြင့်မားမှုတွေကြဲကြဲပြက်ပြက်ဖြစ်ပေါ်နေတာကနေပြီးတော့ဘီယာကိုချက်တဲ့နေရာမှာအသုံးပြုတဲ့မူရောစဘာစိုက်ပျိုးရေးကိုထိခိုက်စေနိုင်တာကြောင့်ကဘာတဝဲမှာရှိတဲ့ဘီယာထုတ်လုပ်ရေးကိုပါအကျိုးသက်ရောက်စေနိုင်တယ်လို့အဲ့ဒီသုတေသနကသတိပေးထားပါတယ်။ဒီအကြောင်း AP သတင်းပေါ်မှာအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာတင်ပြပေးထားတာနားဆင်ပါရှင
်။ဘားဆိုင်ကိုတွားပြီးမိတ်ဆွေအပေါင်းအသင်းတွေနဲ့ဒါမှမဟုတ်တူရဲအေးစစ်စစ်ဘီယာတောက်ကြတဲ့အလေထားဟာကဘာတဝန်းကတန်းကြီးတွေမှာလူအတော်များများနှစ်သက်စွာလှုပ်ဆောင်ကြတဲ့အလေထားတစ်ခုပါမြန်မာနိုင်ငံမှာလည်းပြောင်းလဲလာနေတဲ့ခေတ်ကာလနဲ့အညီလူငယ်အမျိုးသားအမျိုးသမီးတွေကြမှာဘားဆိုင်သွားဘီယာဆိုင်ထိုင်တဲ့အလေထားဟာအတော်လေးရေပန်းစားလာနေတာပါဒါပေမဲ့ဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်အနာဂတ်မှာဘီယာရှားပါမှုနဲ့ရင်ဆိုင်ရနိုင်တယ်လို့နိုင်ငံတကာသုတေသနအသစ်တစ်ခုမှဖော်ပြထားပါတယ်ဗြိတိန်အမေရိကန်မက္ကဆီကိုနဲ့တရုတ်နိုင်ငံတို့ကသုတေသီတွေကဥရုယာသီပြောင်းလဲမှုနဲ့ဆိုင်တဲ့အကျိုးသက်ရောက်မှုတွေကိုလေ့လာခဲ့ကြတာမှာမိုးခေါင်မှုအလွန်အကျွံဖြစ်ပေါ်နေတာနဲ့အပူချိန်အစမတန်မြင့်မားလာနေမှုကဘီယာချက်တဲ့နေရာမှာအသုံးပြုတဲ့မှုရောစဘာလို့ခေါ်တဲ့ဘာလီပြင်စိုက်ပျိုးရေးကိုထိခိုက်စေနိုင်တယ်လို့ကောက်ချက်ချခဲ့ကြပါတယ်။အဲ့ဒီရဲ့အကျိုးဆက်ကြောင့်တရုတ်နိုင်ငံကဘီယာတောက်တဲ့ပမာဏဟာတစ်နှစ်ကိုလီတာ၄ဘီလီယံလောက်ကျဆင်းသွားနိုင်တယ်လို့အဲ့ဒီသုတေသနအဖွဲ့မှပါဝင်တဲ့တရုတ်နိုင်ငံပီကင်တက္ကသိုလ်ကရှီဝေကပြောပါတယ်
温度升高最高的最恶劣的情景下这个本世纪的一个平均水平的话中国的亚洲路轮卷飘来了的今年的不清龙龙卷明白的了不一样
的有那个啊这个比亚透露目啊过亚该弄往里塞亚该弄里加深端来嘛的比如比亚透露目啊过亚该弄往里塞亚该弄里加深端来嘛的比如比亚这个嘞滴滴答答过带端来嘛的那些以前的有那个嘛900米里格兰巴的比亚德布林五美国多拉可能是东西的你们家的电话为9人民币比亚吧的ဒါကဘားဆိုင်ဒီမှာဝင်ဆောင်ကတင်းပြီးတော့ရောင်းတဲ့ဈေးတော့မဟုတ်ပါဘူးအပြင်စတိုးဆန်ဒီမှာရောင်းချတဲ့ဈေးပါကျွန်တော်တို့ရဲ့လေးလာတွေးကြည့်ချက်တွေအရဘီယာဈေးဟာနောက်ထပ်အမေရိကန်ဒေါ်လာ58စင့်နဲ့ညီမျှတဲ့4ရမ်မန်ဘီထပ်တက်လာဖို့ရှိနေပါတယ
်အဲ့ဒီအကျိုးသက်ရောက်မှုဟာတရုတ်နိုင်ငံတစ်ခုတည်းတည်းမကဘဲတကမ္ဘာလုံးကိုထိခိုက်စေမှာဖြစ်ပါတယ်တကမ္ဘာလုံးအတိုင်းအတာနဲ့ခြုံကြည့်လိုက်မယ်ဆိုရင်ဘီယာတောက်တဲ့အရေးအတွက်ဟာ16ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ဆိုပါတယ်ကမ္ဘာမှာဘီယာဒုတိယအများဆုံးတောက်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဘီယာတောက်တဲ့နှုန်းဟာ20ရာခိုင်နှုန်းအထိကျဆင်းသွားနိုင်ပြီးအာဂျင်တီးနားနိုင်ငံမှာတော့32ရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘီယာထုတ်လုပ်တဲ့ပမာဏနဲ့ဝယ်ယူသုံးဆွဲတဲ့အရေးအတွက်မမျှတမှုကြောင့်တချို့နိုင်ငံတွေမှာဘီယာဈေးဟာနှစ်ဆအထိတောင်တက်သွားနိုင်တယ်လို့ဆိုကြပါတယ်။ Kabatawan Biaha Aye Dweya Lutao Amyazo Achoya Magat Kupchi Delu Di Tuti Danago Usam Pilo to Ufide Bidinga East Anglia Dekatuga Dabo Gwanga Biobare.
So beer plays a quite a bit of social kind of a tool, you know, and entertainment for
Biaha Ekan Tobi Bawen Lumuya Yibare Kanganama Shini Bare. Yadi Uru Pyongle Muja Webpi, a Puja Mienta Muja Webpi, Muyoza Vasa Bio Yego, Tigai Si Mesoyen, Bia Tolomu Jasin Donimare, Eddie Josagaro, General Aluyen, Bia Tauto Mugo, Tigai Simava.
Kabatawa, Muyoza Adika Tolo de Dita Nasalin Yama, a Puja Mienta Lamu Bawen, Uruyadi Pyongle Mu Chenego, Tutti Diriga, Lila Gajaraba, Truya Lila Tushimuya, Moka Mune, a Puja Mienta Murega. Muyozaba, Saipio Tolomugo, Tigai Similu, Sobare, Uyobata doing a near Amyazuma, a song out, Moliwata chain in a Moka Mudine, John Dugeja Rajan, Muyozaba a Bawin, Kaupetina, Saipio Longanego, a Gija, Tigai Sigabare, Australian Angamale, a Karine, Chautuida, Sawadine, John Dugeja Rajan, Dandi doing a near Atomyamago, Mokaune de Dari, Chinya Tabare, Truye, Lila, Tushijago, Belo, Dutchekere, Surane Pataluro,
What we did is actually to pick up a few bad years in the future from now until
Tonoro Tachagere Nigaro, Leski Achini, Mukamune, Apuja, Yamamuriga, Yazu Nikone, Achinti, Pejo de Amu Shibi, Songshomu, Pelau Shinamele, Ari Jo de Amu Duiga, Kane Siwai Achini Net Twetien, Belu Pimale Suradigo, Tonoro Tedwin, Senzagevari, Tajo Elu Twetchet Jimuga. Anagama, Genoruye, Nidudua, Chini Rigo, Pelu Teamu, Shimule, Surago, Tinema, Chibare.
Tioningaha, Kabama, Bia, Miazon, Tautone, Nangam Sibi, Tinigo, Lidaba, Liza Go Billion, Taujaraba, Tioningama, Bia, Tolopo, Dwelu Ade, Muyozaba, Konesayakanongo, Australia Nanganga, Tintun Yaramo, Australia Ma, Uruyadi, Pianle Mutitan, Tiobiga, Bia, Tolomugo, Tiga Sirelo, Pigin Tegaduga, Shiwega, Jobare.
最深的可能就是说，你要扩大这种来源地，降低风险。除了从澳洲啊，也可以从美国啊这些。第一个呢，我最新的理解的库卡罗，穆约泽巴塞丢的尼亚地带的多切布皮巴勒。澳大利亚的顶端那边，一堆高门比较，明天来穿的美国人呢，就能够顶端的嘛嘞。而你罗路上你阿皮那个嘛，就要那那一波，今年的个今年路，上下那嘛皮巴勒。
တကယ်တော့ဘီယာထုတ်လုပ်တဲ့ရည်ချင်းပြည့်မိတဲ့မူရောစဘာမျိုးစားကောင်းတွေတယောက်ပြီးမှာပဲဆက်ပြောနေအောင်နှီးပညာနဲ့မျိုးစေ့တွေအစ်မြအောင်လုပ်တင်ပါတယ်။2024ခုနှစ်ကဗင်နီဇွဲလာနိုင်ငံမှာမူရောစဘာရှာပါမှုနဲ့ကြုံရတာကြောင့်တိုင်းပြည်အတွင်းကဘီယာအများဆုံးထုတ်လုပ်တဲ့ကုမ္ပဏီကြီးရဲ့စက်ရုံတချို့လည်းပိတ်ခဲ့ရတဲ့အဖြစ်ဖြစ်ခဲ့ဘူးပါတယ်။
If we still want to have some luxury essentials, want to have like beer, chocolate, coffee, tea, things.
ဒီလိုကျွန်တော်တို့တွေဟာဘီယာ၊ချောကလက်၊ကော်ဖီ၊လဖေးစတဲ့စိန်ခံပစ္စည်းတွေကိုဆက်ပြီးအသုံးပြုလို့ရဲဆိုရင်တော့ရာသီဥတုပြောင်းလဲလာမှုကအဲ့ဒီအတွက်အထောက်အကူပြုမှာမဟုတ်ပါဘူး။အဲ့လိုစိန်ခံပစ္စည်းတွေကိုဆက်လို့ခြင်းနဲ့ဆိုရင်တော့ဓာတ်ငွေတွေထုတ်နေတာကိုလျှော့ချပြီးရာသီဥတုပြောင်းလဲလာမှုကိုတိုက်ဖြတ်ချဖို့လိုပါတယ်။
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်စီးပွားရေးကဏ္ဍအစီအစဉ်ကိုတော့အခုလိုတနင်္လာညနေ့မနက်ဖြန်အင်္ဂါမနက်ခင်းနေ့မှတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ကားတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အမုန်းစကားတိုက်ဖြတ်ရေးစိန်ခေါ်မှု
ကျွန်တော်တို့ရဲ့ပြည်သူ့နိုင်ငံကတာဝန်ရှိသူတွေကိုလေ့လာခွင့်ပေးမယ်တဲ့နော်ကိုသားညို့လူမျိုးရေးဘာသာရေးကြားမှာဆက်တဲ့အချက်တွေကြောင့်တိုက်ခိုက်ရေးသားခံရတာတွေကို
Facebook ကဘလို့နီးပညာမူဝါဒတွေနဲ့တားဆီးနေတယ်လဲဆိုတာပြည်သူ့ကတက်ဆိုင်တဲ့တာဝန်ရှိသူတွေ၆လလေးလာဖို့ Facebook ကုမ္ပဏီနဲ့သဘောတူခဲ့တယ်လို့ Nova
စနီယန်နီကကြေညာတာမဟုတ်လားမဆွေးမမော။အွန်လိုင်းပေါ်မှာမုန်းစကားတွေပြက်နေတာတိုက်ဖြတ်နိုင်ဖို့အတွက်ဘလို့ပြဋ္ဌာန်းချက်တွေဥပဒေတွေလိုမလဲဆိုတာကိုစဉ်းစားနိုင်ဖို့အတွက် Facebook ရဲ့ဆောင်ရွက်ချက်တွေကိုလေ့လာမယ်လို့ပြည်သူ့အစိုးရတာဝန်ရှိသူတွေကပြောတယ်။ပြည်သူ့တံပရာအမ်မန်နီယယ်မက်ခရွန်ကလည်း ဒီနေ့ခေတ်မှာအာဏာရှင်အစိုးရတွေအစိုးရသဘောထားအမြင်ရှိတဲ့အစိုးရတွေနောက်ဒီအကြမ်းဖက်သမားတွေကဒီမိုကရေစီအစိုးရတွေထက်ကိုအင်တာနက်ကိုပို့ပြီးတော့အသုံးချနေကြတာမြင်ရတယ်တဲ့ဒါကိုတိုက်ဖြတ်နိုင်ဖို့လိုတယ်လို့ပြောတယ်ရှင်
အခုလိုပြင်သစ်အစိုးရနဲ့ပူးပေါင်းလုပ်တာကိုအရေးကြီးတဲ့လောရတစ်ခုဖြစ်Facebook ဘက်ကလည်းပြောပါတယ်လူတွေရဲ့ဘဝမှာအင်တာနက်သုံးတာအရေးပါတဲ့အခန်းကနေပူပူပါလာနေတာကြောင့်ဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့လိုလာတယ် အဲ့လိုမျိုးထုတ်တဲ့အခါမှာလဲထိရောက်အောင်လို့အစိုးရတွေတက်ဆိုင်ရာတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းတွေအားလုံးပေါင်းလုပ်ဖို့လိုတယ်အကြံဉာဏ်တွေကိုတစ်ဖက်နဲ့တစ်ဖက်ဖလှယ်ဖို့လိုမယ်လို့ Facebook ကုမ္ပဏီရဲ့ကမ္ဘာကြီးရာဆိုင်ရာဒူအုတ်ခ်နစ်ကလက်ကဆိုရဲပြသူပြောတာမှန်တယ်ကိုသားညုံဦးရဲ့
Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့မှအမုန်းစကားဖြန့်နေတာတွေစပြီးတိုက်ဖြတ်နေပြီအဲ့လိုလုပ်တဲ့နေရာမှာဘလို့အတုံးအနှုံးအရေးသားမျိုးဆိုလို့ရှိရင်အမုန်းစကားလို့တတ်မှတ်လဲ ရခိုင်အရေးတစ်ခုတည်းကိုအာရုံစိုက်မှလာနောက်တခြားစီးပွားရေးလူမှုရေးနဲ့ပတ်သက်တဲ့အမုန်းစကားတွေကိုရောဖယ်ရှားမှလာဆိုတာတွေကလည်းမေးခွန်းထုတ်စရာဖြစ်နေပါတယ်ဒီငြိမ်းချမ်းရေးလုပ်ငန်းတွေကိုလေ့လာနေတဲ့သူတည်သည်မောင်နေလင်းအောင်ကတော့သူလေ့လာရသလောက် Facebook
ကရခိုင်အရေးကလွဲလို့ကန်တွယ်တာမတွေ့ရဘူးလို့ပြောပါတယ်Facebook ကရခိုင်နဲ့ပတ်သက်တဲ့ကိစ္စကိုအတီပီလုပ်နေလို့ကျွန်တော်တို့ယူဆလို့ရတယ်လေပေါ့နော်ဘာလို့လဲဆိုရှမ်းလမှာဖြစ်နေတဲ့ကိစ္စတွေဒီမှမဟုတ်ဘူးနောက်တစ်ခါကျရင်ကချင်မှာဖြစ်နေတဲ့ ပြည်သက်ကမှာတဖက်နဲ့တဖက်နဲ့ပြောကြဆူကြတဲ့ကိစ္စလေးရှိကြတယ်ဒါတွေကတော့ဒီမှာမှမဟုတ်ဘူးအဲ့ဒါကြလို့ချင်းရင်းမြင်းမြင်းမုံမြင်းနဲ့ပတ်မှာဒီဘက်မှာလည်းတဖက်နဲ့တဖက်လူမျိုးစုအုပ်စုတဖက်ရင်ကြီးမှုအုပ်စုကိုညှိနှိုင်းသိမ့်သိမ့်နေတဲ့စကားဟိုနေ့ location ရှိနေကြတယ်မှာဖေ့စ်ဘွတ်ပါမှမလုပ်ဘူးလို့ကျွန်တော်ပြောချင်ပါတယ်လူမျိုးစုတဖက်နဲ့တဖက်အလုံးအကျုံပြောကြတာဆူကြတာရှိတယ်ဗောတဖက်အုပ်စုကိုဒီ
တဖက်အုပ်စုရပြောမယ်ဟိုကကဂရုကောင်နေကောင်ကိုတက်ပြစ်လိုက်တာလားဒီလိုမျိုးကျွန်တော်နေတိုင်းတွေ့နေရတယ်နေနေရတာပဲဒါကလေးကြလို့ရှိရင်တဖက်အုပ်စုကနေတဖက်အုပ်စုကိုလူကုန်တိတ်ကလူလို့တဘောမထားတော့ဘောနော်ကျွဲရီနွားရီနဲ့နှိုင်းနဲ့ခွေးရီနဲ့နှိုင်းနဲ့ဒါဆိုရင်လူတယောက်ကိုလူလို့မဆက်ဆံတော့တဲ့ပုံစံနဲ့ပြောလာဒီဒါဆိုရင်တကယ်တော့အခုလိုမျိုးပฏิပက္ခဖြစ်နေတဲ့အဖွဲ့တွေရှား ကို Facebook လူမှုကွန်ရက်ပေါ်မှာတွေ့နေရတယ်တဲ့
အမိုးစကားအရေးသားတွေကဘလောက်တောင်စိုးနေတယ်လဲဆိုတာဒီလူမှုကွန်ရက်တွေပေါ်မှာသတင်းမှားဖြန့်မှုအမိုးစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကုမြတ်သူကခုလိုပြောပြတယ်ဗျ
ကိစ္စရဲ့အတိုင်းမှလုပ်လို့ရှိတယ်လေကိစ္စရဲ့အတိုင်းမှအခုလူချင်းကျွန်တော်တို့မျိုးစုလက်နက်ကိုင်တွေပေါ့ KIA တို့ PN တို့ PN နဲ့မျိုးသူတို့လိုဒီမျိုးစုလက်နက်ကိုင်တစ်ဖွဲ့နဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လေကျွန်တော်တွေ့ရတယ်ပြီးတော့တက်ကြွလှုပ်ရှားသူတွေပေါ့ဗျာဒီတောင်းတာလုံးသမားလယ်သမားတို့တက်ကြွလှုပ်ရှားသူတွေကိုပုံချက်ပြီးတော့အမုန်းစကားတွေချက်အမှားတွေအုံတိုက်ခိုက်တာကျွန်တော်တွေ့ရတယ်နောက်တစ်ချက်ကမီဒီယာသမားတွေပေါ့မီဒီယာသမားတွေကိုဒီတားကြထားတိုက်ခိုက်တာမျိုးလည်းရှိတယ်တို့ကနယ်ပယ်ပေါင်းစုံကြုံတွေ့နေရတဲ့ပြဿနာတွေအထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒပြကထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံရေးရတဲ့ပုံပြင်နဲ့ကျွန်တော်တို့တာမန်ပေါ့ထိတ်ရှားကြော်ကြားသူတွေကိုတိုက်ခိုက်တာမျိုးလည်းရှိတယ်။တို့ဒါကတော့ကျွန်တော်နယ်ပယ်ဆုံးမှာဖြစ်တယ်လို့ပြောလို့ရတယ်
။ရခိုင်အရေးနဲ့ပတ်သက်တဲ့ဒီအမုန်းစကားအရေးသားတွေကို Facebook ကအခုစပြီးတော့ကင်တွယ်နေပြီဆိုတော့သူတို့အတွက်ကရောဘလို့အခက်အခဲတွေရှိနိုင်တယ်လို့မြင်ပါလဲရှင
်။အဲလက်ရှိနေရတဲ့အခါမှာအဓိကအားဖြင့်နှစ်ပိုင်းတွေ့ရတာပါ။တစ်ပိုင်းကတို့တုံးဆွဲလို့နေပိုင်နေပိုင်နောက်တစ်ပိုင်းကတော့ကုမ္ပဏီနဲ့ပိုင်နေပိုင်ပေါ့။ဟောကုမ္ပဏီနဲ့ပိုင်နေပိုင်မှာဘာအဓိကတွေ့ရလဲဆိုပြီးသတင်းစကားသတင်းမှားတွေရောမုန်းစကားတွေရောအဓိကကျွန်တော်အနေနဲ့ပြောလို့ပါတာဒီကဆိုင်ကတော့ဖြစ်တယ်။ကုမ္ပဏီဒီ US အခြေစိုက်ကုမ္ပဏီဖြစ်တယ်ပြီးတော့သူ့စီမံမြန်မာဝန်ထမ်းပေါ့ဒီတကယ်ကြွန့်ကျင်တဲ့ဝန်ထမ်းတွေတော့လောက်ရှိမနေဘူးဒီလိုအချက်တွေကဒီမုန်းစကားတွေရဲ့သတင်းမှားတွေရဲ့သတင်းစကားအတုပြောင်းမျိုးပေါ့နော်ပုံစံလေးမျိုးနဲ့ပေးနေနေမှာသူတို့တာဖို့အတွက်အခက်အခဲအဓိကဖြစ်တယ်ပေါ့။အဓိကအဖြစ်မြန်မာပြည်ရဲ့ဟိုနောက်ခံအခြေအနေတမိုင်းနောက်ခံအခြေအနေဘာသာစကားရဲ့ဟိုအခက်အခဲတွေဒါတွေကိုတော်တော်နားလည်ဖို့လိုနေတယ်ဒီကျွမ်းကျင်တဲ့ပညာရှင်တွေဒီရက်ဖက်အဖွဲ့ကြီးတွေအကူအညီတို့ယူမှဖြစ်မှာပေါ့နောက်တစ်ပိုင်းကတော့၃၀ကျော်ပြည်ပိုင်းကျွန်တော်စီမှာဒီတင်းအင်းမျိုးစီစစ်ပိုင်းခြားတဲ့
ပညာရက်ပေါ့နော်ဒီမီဒီယာလက်ရှိစီပြောင်းလာဒီကောင်အားနေတယ်ဗျအားနေတော့ကျွန်တော်တို့ကဒီအင်တာနက်ပေါ်မှာတွေ့ရတဲ့အကြောင်းနဲ့ပြောင်းပြီးအမုန်းပွားကြတဲ့မှတ်ချက်တွေပေးတာမျိုးရှိတယ်သူတတိယမှာရုပ်ထွက်ခြင်းဖြန့်လာမျိုးရှိတယ်ဒီဒီဟာနှစ်ပိုင်းရှိနေပေါ့အမုန်းစကားဖြတ်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကွန်ပျက်သူပါသူတည်တည်မောင်းနေလင်းအောင်ကတော့အမုန်းစကားဆိုတဲ့အဓိပ္ပာ ဒီလိုပြဿနာမျိုးတွေဖြစ်နေတာကြောင့်ပြည်သက်ဆူရကအမုန်းစကားတိုက်ဖြတ်ရေးမှာဖေ့စ်ဘွတ်နဲ့ချောက်လာတွဲလီလာဖို့စီစဉ်တာဖြစ်မယ်မဆွမ်းပါဘူး။မြန်မာနိုင်ငံကိစ္စမှာတော့အမုန်းစကားဒိဗေဖွင့်လာတဲ့မကစော်ဂျီဖုန်းနဲ့ရေးတာကိုဖယ်မှာလားဂျူနီကုတ်နဲ့ရေးထားတာတွေကိုဖယ်မှာလားနှစ်မျိုးလုံးနဲ့ရေးထားတာတွေကိုဘယ်လိုမျိုးထိထိရောက်ရောက်ဖယ်မှာလဲဆိုတာတွေကလည်းဒီလူမှု
ကိုသားညိုကိုကြီးတင်ဆက်ခဲ့တဲ့မဆုမြတ်မွေရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဘလော့ဂါရီပြောသမျှအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာမို့စောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်မအေးတနာကျော်ကအစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်သက်တက်ရောင်သတင်းလာမှာတော့ကိုရီးမှတ်တမ်းစာအုပ်ရေးတဲ့သမရဟောင်းကတော့မီရှယ်အိုဘားမာပြီးတော့ဘီလ်ကလင်တန်သမရဖြစ်စင်မှာအိမ်တော်ပြင်မှာချစ်စံလန်ကြောင့်ရိုက်ထားတဲ့ရုံးမြင့်တန်ကြားဆီးရီးစ်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်သူတွေနဲ့အမှုပြင်သာအပိုင်းဝိုင်းကသတင်းတူတူပါတွေကိုပြောပြပေးသွားပါမယ်
ရှီကာဂိုမြို့ကအစားအစာတစ်ခုမှာကိုရိုင်းလက်မှတ်ရေးထိုးပေးသွားခဲ့ပါတယ်။ပကံမင်းဖြစ်လာတယ်လို့နာမည်ပေးထားတဲ့အစားအုပ်အတွက်အရောင်းဆိုင်တွေမှာသူကကိုရိုင်းလက်မှတ်
လိုက်ထိုးပေးမဲ့အစီအစဉ်ထဲမှာတော့ရှီကာဂိုမြို့ကဒက်ဆမနရီကိုအော့ဖ်စားအုပ်ဆိုင်တွေကသူပထမအဦးဆုံးလက်မှတ်ရေးထိုးပေးတဲ့နေရာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကတရားဝင်ထုတ်ဝေလိုက်တဲ့အစားအုပ်ကိုအော့ပရာဝင်းဖရီရဲ့စာဖတ်ဝိုင်းအစီအစဉ်မှာလည်းရွေးချယ်ပြီးတင်ဆက်ခဲ့တာပါ။
အမေရိကန်နာမည်ကျော်ရုပ်မြင့်သံကြားအစီအစဉ်တင်ဆက်သူအယ်လန်ဒီဂျန်နရယ်စ်ကသူ့ရဲ့ရုပ်မြင့်သံကြားအစီအစဉ်တွင်လည်းမီရှယ်အိုဘားမာရဲ့စာအုပ်လက်မှတ်ထိုးခဲ့တစ်ခုကိုတွားရိုက်ပြီးတော့မစ္စစ်အိုဘားမာနဲ့ပတ်သက်လို့တခြင်းလို့ဆိုပြီးတော့ပြောရွှင်စရာဖြစ်ကိုတင်ဆက်ပေးခဲ့ပါတယ်။ ဒီစီဇန်တစ်ခုလုံးကိုသူ့ရဲ့ဒအယ်လန်ဒီဂျန်နရယ်စ်ရှိုးမှာနိုဗမာလ19ရက်နေ့ကပဲတင်ဆက်သွားခဲ့ပါတယ်ရှင်။အမေရိကန်ဒမရဟောင်းဘေးကလင်တန်တယောက်သူဒမရဖြစ်နေတောင်းရင်ယူထားခြင်းကာလာတုန်းကအင်ဂျီရမာအလို့တင်ဖြစ်နေလို့တဲ့မော်နီကာလူဝင်စကီဆိုတဲ့အမျိုးသမီးနဲ့အိမ်တော်ရေးဖောက်ပြန်ခဲ့တဲ့ကိစ္စအခုအိတ်ဇလန်ကိုဇယင်တယ်ပြီးတော့ရိုက်ထားတဲ့အပိုင်း6ပိုင်းပါ။
The day after the election, there were people that I was associated with who were dedicated to upending that administration. Republicans were salivating. The thing that's painful is that 20 years later,
Academy Sushinette, Emmy Sugule, Chinian Kantayade, Tolo to Alex Kidney, Jiswa Tolo Ye Gomine, Emmy Sushin Director, Blair Foster Ruga, the Clinton Cafe. ကလင်တန်ရဲ့ချစ်ဆက်ရှုပ်ဆိုတဲ့ဇလန်ဒရကိုရိုက်ကူးတင်ဆက်တာဖြစ်ပါတယ်။ဒီမှတ်တမ်းရုပ်တံဇလန်ဒရကိုတော့ ANE နက်ခွက်ကနေပြီးတော့နိုဗမာ19ရက်နေ့မှာစပြီးတော့လွှင့်ထုတ်မှာပါ။အမေရိကန်နိုင်ငံရေးမှာမျိုးဆက်တစ်ခုလုံးထိရိုက်ခတ်ပြီးတော့အကြီးဆုံးရက်ရှုပ်တွေထဲမှာတစ်ခုဖြစ်တဲ့ဆန်းစစ်တင်ဆက်ခံရတဲ့မှတ်တမ်းဇလန်ဒရဖြစ်ပါတယ်။ဒါကလင်တန်အဖေကလင်တန်ရဲ့ချစ်ဆက်ရှုပ်ဆိုတဲ့ဇလန်ဒရပရင့်ထုတ်မဲ့အချိန်ကလည်းတိုက်ဆိုင်ဆိုင်ပဲသမရကလင်တန်ကိုရာထူးကဖယ်ရှားဖို့လ Tadin Dremi Diary, Kangana, and Yodami Uza Bewara, Feminism, Lane Kesa, Anna Lane Mu, Yusa Yaya, Sipoirine, Shotrilae, Langay Chinuri, the Ian Simurine, Pietoromina, Boba Latinelli, Taisai Niava, and Missy Yotene, Zanaronga, Minian Kama. ตําราฮาวเบสเซนเตงาตูมอนิกาลูวินสกี้โกตองแมนดินนะโลเมคเนอตูกานาไปมาတော့มอนิกาลูวินสกี้เนี่ยตูตะคามาสกามาပြောပြတော့ပါဘူးဒါမဲ့လေဒီလူတိရှင်ကြာရေဒီယိုရုံမြင်တန်ကြာတို့ကနေပြောတူစိတ်မကောင်းဖြစ်ရပါတယ်ဆိုတာတော့တစ်ချိန်မကတူကိုအချိန်ချင်း sorry လို့ပြောခဲ့ပါတယ်ဆိုတော့ဘေးခင်တန်းကလည်းနောက်ထပ်စကားပြောဝိုင်းတစ်ခုမှာတော့ကျွန်တော်ရဲ့မိသားစုနောက်ပြီးတော့မော်နီကာလူဝင်းစကီနဲ့တူမိသားစုကိုကျွန်တော်တောင်းပန်ပါတယ်အမေရိကန်ပြည်သူလူထုကိုလည်းတောင်းပန်ပါတယ်အင်ဒီရောမှာဝင်ကြီးရွယ်နဲ့တွေ့ဆုံစကားပြောခဲ့မှာလူတိရှင်ချာနဲ့တနိုင်ငံတော့အတိတောင်းပန်ခဲ့တာဖြစ်ပါတယ်လို့ပြောသွားခဲ့ပါတယ်ရှင် ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုံမြင့်တန်ကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်နေပြီးပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုံမြင့်တန်ကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်နေ VOA Fashion Magazine အစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook
မေးစနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တစ်ခုဖြစ်တဲ့သူယုံကြည်အစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီဒီသတင်းမှတ်ရဲ့သူယုံကြည်အစီအစဉ်မှာတော့လူမှုရေးနဲ့အသိပညာပေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့ဘလော့ဂါကိုညီညီတောင်ကြီးသူဘာကိုယုံကြည်တယ်လဲဆိုတာက
လူတွေမှာငရာကကြီးလာတဲ့အခါတာသမီဘဝလူငယ်ဘဝနဲ့အိမ်အောင်ရှင်မိဘဘဝတွေကိုအစစ်အစစ်ဖြတ်တန်းကြရပါတယ်ဒီနေရာမှာမိမောင်းထိုးပြောချင်တာကမိဘနဲ့တာသမီဆက်ဆံရေးတာသမီနဲ့မိဘဆက်ဆံရေးတို့ပြည့်ပြည့်စုံဖို့အကျိုးရှိစေမယ့်အကြောင်းအရာတွေဖြစ်ပါတယ်ကိုငယ်စဉ်အခါတုန်းကကစားချင်းတလို့ကစားစိုးချင်းတလို့စိုးကိုတိုင်မိဘဖြစ်လာတဲ့အခါကျတော့သားမီးတွေကိုနားလည်မှုမပေးနိုင်တဲ့မိဘအမျိုးသားတွေထဲမှာတော်ရရှင်တွေကိုယ်တိုင်ပါဝင်နေရင်တော့ကျွန်တော်ရဲ့ယုံကြည်ရာကအလင်းတစ်ခုပေးနိုင်နိုင်မယ်လို့ညွှန်နေပါတယ်။အိမ်အောင်ကြလို့သားမီးတွေရတဲ့အခါလူငယ်တို့ရဲ့လွတ်လပ်မှုလျော့ပါသွားခြင်းနဲ့အတူတာဝန်ယူမှုတာဝန်ခံမှုတွေကိုပကုံးပေါ်တင်ပြီးမိမိကတည်းကထမ်းဆောင်ရပါတော့မယ်။ဒီအဆင့်ကိုတာဝန်မကျေဘူးဆိုရင်ကိုငှားယူရရှိထားတဲ့ပစ္စည်းတစ်ခုကိုပြန်မပေးပဲပိုင်ယူထားတာနဲ့တူနေတယ်လို့နားလည်လိုက်နိုင်ပါတယ်။ဒါကြောင့်ငှားယူရရှိထားတဲ့ပစ္စည်းကိုပြန်မပေးခြင်းဟာကျွေးရှင်ရဲ့ညဉ့်ညင်မှုကိုစတင်ခံစားရတော့မှာပါ။အများသိကြတဲ့အတိုင်းမိမိမှာတာသမီထွန်းကားတယ်ဆိုတာမိဘကတာသမီနာကတောင်းဆိုဖို့ကံအကြောင်းဖန်လာတာမဟုတ်ပဲသားမီးကမိဘနာကရစရာရှိလို့တန်တရားအစဉ်ဆက်ဆက်ကတောင်းဆိုတာကိုဆောင်ရှောက်မှုအကျဉ်းသားစာနာမှုဘာဝနာဝေဖျာမှုသာသနာတို့နဲ့အတူရင်အုပ်မကွာဆောင်ရှောက်ကြရတာဟာဓမ္မတာပါပဲအခုအချိန်ခါကမိမိကမိဘအဖြစ်ရောက်ရှိပြီးသားမီးတွေကိုပြုစုနေရတဲ့အနေအထားဆိုကြပါစို့ဒီကနေအချိန်အထားကြီးအမြဲခုံမောင်းနေတာနဲ့အတူမိမိတို့ရဲ့အသက်အရွယ်တွေကရဆိုင်နေမှာမဟုတ်ပါဘူးဒီကနေတဖန်မိဘတွေကအသက်ရွယ်ကြီးအိုမင်းမဆွမ်းဖြစ်ပူဆိုးတဲ့အခြေအနေဆိုရင်တော့ယောဂဝေဒနာဆိုးတွေကန့်ညိလာပြီးတယောက်တည်းလွတ်လွတ်လပ်လပ်မရက်တည်နိုင်တဲ့အနေအထားဖြစ်လာခဲ့ရင်တော့မိမိတို့မိဘအရွယ်တုန်းကသားမီးတွေကိုပြုစုခဲ့တဲ့ရှင်နာမှုပေးခဲ့ခြင်းအကျိုးပေးဘာဝနာပြုခဲ့ခြင်းအကျိုးပေးနဲ့သာသနာပြုခဲ့ခြင်းအကျိုးပေးတွေကိုကံရှိသလောက်အလွဲအေကံပြန်လည်ခံစားရမည်ဆိုတာ ယုံကြည်လို့ပါဒါကြောင့်လူလောကကိုနှစ်အပိုင်းချနေတော်လည်းကောင်းပြုထားတဲ့ကံအမျိုးမျိုးနဲ့တော်လည်းကောင်းကုသိုလ်ကံအကုသိုလ်ကံတို့လည်းကောင်းအလေလာကြသူလူအချင်းချင်းတင့်မြစွာပေါင်းသင်းလို့အယုတ်အမြတ်အလတ်မရွေးကြောသားရင်သားမရွေးမိဘတာမီမရွေးဆောင်းလျှောက်နိုင်ကြရင်ချောမွတ်ပြည့်ပြည့်တဲ့ဘဝအတီးတီးပိုင်ဆိုင်ကြစေဖို့ဆန္ဒပြုလိုက်ရပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တနင်္လာညချမ်းအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပို့ပို့နိုင်တယ်လို့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုလည်းဆက်သွယ်နိုင်ကြပါတယ်ရှင်
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုတော့ည10:00နာရီထိလိုက်လို့မီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေည10:00နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မနက်ပြန်အင်္ဂါမနက်ခင်းထုတ်လွှင့်ပေးမယ် VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190လို့ကနေစောင့်မျှော်ဖန်ယူနိုင်ပါတယ်။မနက်ခင်းတိုင်းထုတ်လွှင့်ပေးနေကြအင်္ဂလိပ်စာသင်ကန်းစာအစီအစဉ်နဲ့အတူစီးပွားရေးခန်းနာတုဒ္ဒဆောင်လေးအမေရိကန်တခွေအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။တနင်္လာညချမ်းအတွက်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်ကတလဲကြီးညာပေးပါမယ်ရှင
်တူရကီနိုင်ငံအစ္စတန်ဘူလ်မြို့တော်ကဆာဒီကောင်စစ်ဝင်ရုံမှဆာဒီသတင်းတောက်ဂျမာကတ်ရှိုဂျီအတက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရစုံစမ်းတည်ထားတာကိုအင်္ဂါနေ့ကျရင်ထုတ်ပြန်မယ်လို့ဒမရဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်သတင်းတော့ကရှိုဂျီအသက်ခံရစဉ်ကဖမ်းထားတဲ့အတန်နဲ့ပတ်သက်လို့လည်းသူအပြည့်အစုံသိထားပြီးဖြစ်ပေမဲ့အတန်တွေဟာတိတ်ကိုရက်ဆက်ဆိုးဝါးလွတ်နေတဲ့အတွက်သူကိုယ်တိုင်တော့အဲ့ဒီအတန်ဖမ်းထားတာကိုနားထောင်ဖို့အစီအစဉ်မရှိဘူးလို့တင်းငွေတွေကထုတ်လွှင့်တဲ့ဒီ Fox သတင်းဌာနနဲ့မေးမြန်းကမှတမရထရမ်ကပြောခဲ့ပါတယ်ဂျပန်နီဆန်ကားကုမ္ပဏီကြီးရဲ့ဥက္ကဋ္ဌကာလော့စ်ဂေါန်ကိုငွေကြေးအလွဲသုံးစားလုပ်မှုဆက်ဆွဲချက်တွေနဲ့ဖမ်းဆီးလိုက်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာ၊ကုမ္ပဏီပိုင်ပစ္စည်းတွေကိုကိုရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်စုံစမ်းတွေ့ရှိတယ်လို့နီဆန်ကုမ္ပဏီကပြောပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ပါရာဒိုက်စ်မြို့ကစပြီးတော့လွန်ခဲ့တဲ့တပတ်ကျော်ကလေးကလောင်ကျွမ်းနေတဲ့တော်မီကြောင့်တေဆုံးသူ89ယောက်ရှိနေပြီးတော့တထောင်လောက်လဲပျောက်ဆုံးနေဆဲဖြစ်ပါတယ်။ဆက်လက်လောင်ကျွမ်းနေတဲ့တော်မီကိုထိန်းချုပ်ဖို့အတွက်ထောင်ထဲချီတဲ့မိသက်သမားတွေစူးစမ်းနေပြီးတော့အခုအခါမှာတော့65ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်ဒီတစ်ပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိုးရွာမယ်လို့ခန့်မှန်းထားတဲ့အတွက်မိငိမ့်တက်ဖို့အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေကြပါတယ်ရခိုင်ပြည်နယ်ပေါက်တော်မြို့နယ်တွေကဒီအနောက်ရဲဒုက္ခတဲ့စခန်းကနေဖမ်းဆီးထားသူ2ယောက်ကိုလူကုန်ကူးမှုဥပဒေနဲ့အမှုဖွင့်ထားပါတယ်သူတို့ကိုအခုပေါက်တော့မြို့မရဲစခန်းမှာဖမ်းဆီးထားတယ်လို့မြို့နယ်ရဲအုပ်ကဒီ VOA မြန်မာပိုင်းကိုပြောပါတယ်မလေးရှားနိုင်ငံကိုသွားဖို့ရည်ရွယ်တဲ့လေစီးပြေဒုက္ခတဲ့16ယောက်ကိုရန်ကုန်တိုင်းကြောက်တန်းမြို့နယ်တန်တဲကျေးရွာနီးမှာဒီပြီးခဲ့တဲ့သတင်းပတ်ထဲမှာဖမ်းမိခဲ့ပြီးတဲ့နောက်မှာလူကုန်ကူးသူအဖြစ်နဲ့မတင်ကားသူတွေကိုတနင်္ဂနွေနေ့ညနေကအနောက်ရဲဒုက္ခတဲ့စခန်းမှာဝင်ရောက်ဖမ်းဆီးခဲ့တာပါလုံခြုံရေးတွေဝင်ရောက်ရှာဖေးဖမ်းဆီးခြင်းအတွင်မှာပဲဒုက္ခတွေရဲ့လုံခြုံရေးတွေပဋိပက္ခဖြစ်ပြီးတော့ကာဝင်ရှိသူတွေရဲ့ပြစ်ခတ်မှုကြောင့်အမျိုးသား၄ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်
။တနင်္လာ
ညချမ်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ကြီးထိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာတပ်ဖန်အင်ဂျင်နီယာကတော့ကာတစ်ဘိုင်နန်ဖြစ်ပါတယ်ရှင်ကျွန်မကစုမောမှာဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုထုတ်လင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြပြချင်းပါပဲညစင်နိ
This program has come to you from the Voice of America, Washington.